ကျန်းပြည်နယ်အစိမြောက်ဒေသမှာမြမတက်မတော်နယ်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့အကြားတိုက်ပွဲတွေသတင်းနှစ်ပတ်အကြာဖြစ်ပွားနေတဲ့မွန်ဂိုမျိုးကတပ်စခန်းတွေကိုမြမတက်မတော်ဘက်ကမနေ့ညနေပိုင်းမှာတော့ပြန်လည်ထိန်းချုပ်နိုင်ခဲ့ပြီးဖြစ်ပါတယ်။မနေ့တုန်းကမွန်ဂိုမျိုးနယ်အတွင်းပြစ်ခတ်တိုက်ခိုက်မှုတွေမှာအရက်သားတော်တော်များများထိခိုက်မှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ VOA သတင်းတောင်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တိုက်ပွဲတွေရက်သက်သက်နှစ်ပတ်ဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမွန်ဂိုဒေသတွင်မြောက်ပိုင်းမဟာမိတ်တပ်တွေအနေနဲ့မွန်ဂိုတပ်စခန်းကနေစုခွာခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘူမှုတာအကျော်ကအခုလိုပြောပါဗျာ။ကျွန
်တော်ဆိုနေလို့ရှိတာမြန်မာတမတော်ကတော့ဆက်ပြီးတိုင်းနဲ့စကင်မှသာမတ်ရင်းလို့ပုံကြတဲ့ဆက်မရတာဖြစ်ခဲ့မဲ့ဒီလောက်ဦးတွေဖြစ်ခဲ့မဲ့အဲ့ဒါမှုမနေ့ကကျွန်တော်ဒီဆွေရီခဲမွန်ဂိုကနေကျွန်တော်တင်ပေးပြီးဖြစ်ပြီးတယ်။မြန်မာတမတော်ကတို့ကျင်ရတော့တို့ကကိုလုံးကထိတ်ဆုံးနေပြီလို့တို့ကပြောတယ်။
မြောက်ပိုင်းမဟာမိတ်တပ်တွေဖြစ်တဲ့ KIA, TNLA, MNDAA, AA ဖွဲ့တွေကနေမွန်ဂိုသက်စခန်းကိုနိုဝင်ဘာလ20ရက်နေ့ကစပြီးဒီဇင်ဘာလ4ရက်နေ့ထိ14ရက်ကြာအင်အား3ဝိုင်းပတ်တက်ခတ်ရာကနေအဆိုပါသက်စခန်းကိုစစ်ကူပေးဖို့တွားရောက်တဲ့တပ်မတော်စစ်ကြောင်းတွေကထိုးပေါက်ကျော်လွှားပြီးမနေ့ညနေပိုင်းမှာမွန်ဂိုသက်စခန်းနဲ့ပူးပေါင်းနိုင်တယ်လို့မွန်ဂိုမျိုးကလည်းထိန်းချုပ်ထားနိုင်ပြီလို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်မနေ့ကမွန်ဂိုမျိုးတွင်တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဒေသခံတွေကလည်းထိခိုက်ဒေဆုံးမှုတွေများပြားခဲ့တယ်လို့မွန်ဂိုဒေသခံဥတီတီနောင်လတ်ကပြောပါတယ
်။ရက်ကွက်6ရက်၊ရက်ကွက်9ရက်အဲဒီတုံလုံးကြီးချီလာခေါက်ပတိပြခေါ်မြေခွေးနဲ့ဗာနဲ့ပြင်နေပါတယ်။ဒီကမနေ့ကတော့တောင်းတယ်၊တောင်းတော့ရှိပေါ့။တောင်းတယ်ရွာဘဲကအဲဒီပလောင်မြေကူရွာပေါ့။အဲဒီမှာစီကြံကဘုံကျဲတဲ့အချိန်မှာအဲဒီမခါလာကျဲတယ်၊မခါလာကျဲတော့အဲဒီဖိုင်6ရက်လောက်ကြည့်ကြတယ်။အဲဒီမှာတယောက်တည်းဆုံးသွားတယ်၆ယောက်
ဒါအပြင်မွန်ဂိုမျိုးသွင်းတဲ့အနီးပတ်ဝန်းကျင်ရွာတွေကလည်းနေအိမ်တွေပျက်စီးမှုတွေရှိနေတယ်လို့လည်းဦးတီတီနောင်လတ်ကပြောပါတယ်။လက်ရှိမွန်ဂိုမျိုးသွင်းမှာမြောက်ပိုင်းမာမဲအဖွဲ့တွေတတ်ဆုတ်ခွာခဲ့လို့ပြစ်ခတ်တိုက်ခတ်မှုတွေငြိမ်သက်နေတယ်လို့လည်းသူကဆိုပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်ကချင်လူလိုက်ရေးတပ်မတော် KIA တန်းပလောင်မျိုးရလူမျိုးရေးတပ်မတော် TNL ရခိုင်တပ်မတော် AA မြန်မာမျိုးရများဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကဖွဲ့စားတဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုဖွဲ့နဲ့မြန်မာတပ်မတော်တို့ကြားမှာတရုတ်မြန်မာနယ်စပ်မူဆယ်ကျူကုတ်ပန်ဆိုင်မွန်ဂိုဒေသတွင်ပိုက်ပွဲတွေဆက်စပ်ဖြစ်ပွားလာခဲ့တာပါမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုဖွဲ့တွေအနေနဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်တိုက်ပွဲပုံဖော်နေမှုနဲ့ပတ်သက်လို့ရှမ်းပြည်နယ်ရဲကဲခတ်သူဗီတုလွှတ်တော်ကိုစလဲဟောင်းဦးရဲသွန်းကအခုလိုသုံးသပ်ထားပါတယ်
။ယာယီအပြင်တော့ကမ်မရိုဘက်ကတာကြီးရသွားတယ်လို့ပြောနိုင်တာပေါ့။မြောက်ပိုင်းမဟာမိတ်တိုင်းသားဖွဲ့တွေအနေနဲ့ကြတော့အဲ့ဒီဒေသကသူတို့ရဲ့အခြေခံဒေသမဟုတ်ဘူး။ကြောက်ကြားဒေသပဲ။အဲ့ဒီဒါဖြစ်တဲ့အခါကျသူတို့စုစည်းပြီးတော့ဒီတိုက်ပွဲဖော်လိုက်တဲ့ဟာသူကဘွဲတို့ချင်းချောက်ဟုတ်တခုသူတို့အနေနဲ့စွမ်းဆောင်ရည်ရှိတယ်ဒီယူပြူလောက်တဲ့ဒီယူဆိုင်လောက်တဲ့အင်အားရှိတယ်ဆိုတာကိုပြကျင်တဲ့ရည်ရဲကျဲပေါ်တာပေါ့အဓိကအားဖြင့်တော့သူတို့ကိုနိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်တယောက်ခွင့်ရဖို့အတွက်လေးလေးစားစားဓာတ်တူညီတူသဘောထားပြီးတော့အဖိတ်ကြားခံကျင်လို့သူတို့လုပ်တာပါပဲ
ဒီလိုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့တောက်တာတင်မျိုးဝင်းဥဆောင်နဲ့ပြည်ထောင်စုငြိမ်းချမ်းရေးကော်မရှင်ဖွဲ့တွေနဲ့တွေ့ဆုံမှုတွေမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဖြစ်တဲ့ KIA, MNDAA, TNLA, AA ဖွဲ့တွေကိုသရုပ်နိုင်ငံခြားရေးဝန်ကြီးဌာနကကိုမင်းမျိုးကိုဖိတ်ခေါ်ခဲ့ပေမဲ့ကော်မရှင်ဘက်ကတပွဲချင်းစီတာတရားတွေ့ဆုံလို့ပြီးအစုဖွဲ့လိုက်တွေ့ဆုံဖို့ဆိုရင် MNDAA, AA, TNLA အဖွဲ့၃ဖွဲ့နဲ့သာတွေ့ဆုံမှာဖြစ်တဲ့အတွက်ညှိနှိုင်းမှုကတော့အဆင်မပြေခဲ့ပါဘူးလက်ရှိ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အစိုးရတည်တက်လာပြီးနောက်ပိုင်း27ရာစုပင်လုံညီလာခံကိုပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုကျင်းပခဲ့ပြီးပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်နေတဲ့ဆိုပေမဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးဆိုရေးမှာ MNDAA, TNLA, AA စတဲ့လက်လက်ကန်ဖွဲ့တွေပါဝင်ဖို့ကန့်သတ်ထားတာကြောင့်ငြိမ်းချမ်းရေးအတွက်အခက်အခဲရှိနေအောင်မယ်လို့ရှမ်းပြည်နယ်ရေးကဲခတ်သူဒီသူလှုပ်တော်ကိုယ်စားလှယ်ဟောင်းဦးရဲသွန်းကနေတုံ့သပြောဆိုခဲ့ပါတယ်ခင်ဗျာ